င်းချင်းပြည်နယ်ထဲမှာဒီအပိုင်းနဲ့တိုက်ပွဲတွေငြိမ်သက်ပြီးတော့အစိုးရတရင်တပ်ဖွဲ့တွေပြန်လည်ရုတ်သိမ်းနေတဲ့ကြောင်းသတင်းတွေထွက်ပေါ်နေမိလေ။ဒီလိုပြန်လည်ရုတ်သိမ်းတဲ့တပ်တွေဟာကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်လိုင်စာနဲ့မိုင်ကြရန်ဘက်ကိုရွှေ့ပြောင်းချထားလာနေတယ်လို့ KIO ပြောခင်ရကပြောပါတယ်။သလုံးစုံမှာရှစ်ဆောင်ဒုက္ခတွေဟာသူတို့ဒေသမှာလုံခြုံရေးအာမခံချက်မရှိတဲ့အကြောင်းမျိုးပြန်နိုင်မရှိနေကြပါလေ။ဒီကြောင့်ပြည်သူကိုတော့ဖီယိုညီမတိုင်းတင်တော့ကိုမိုးစောကတင်ပြပို့ထားပါလေ
။ဟုတ်ကဲ့ဒီကနေ့အပြီးလာအတွင်းကကချင်ပြည်နယ်တနိုင်ဖားကနဲ့အင်ဂျန်ရန်ဒေသဘက်တွေမှာအစိုးရကံပေါ်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA အကြောင်းတိုက်ပွဲတွေပြင်းထန်ခဲ့ပြီးအဲ့ဒီနေရာကဒေသခံတွေဟာစစ်ဘေးလွတ်ရာဒေသတွေကိုတင်းရှောင်ခဲ့ရပါတယ်။ဒီရပိုင်းတွေအပြင်မှာတော့တိုက်ပွဲတွေညင်သက်သွားသလိုအစိုးရတပ်မတော်စစ်ကြောင်းတွေလည်းပြန်လည်ရုတ်သိမ်းတာတွေရှိနေကြောင်းသတင်းတွေထွက်ပေါ်ခဲ့ပါတယ်။ပြည်သူ့လက်ရေးဖွဲ့ KIO ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကတော့ဒီလိုရုတ်သိမ်းတဲ့တပ်ဖွဲ့တွေကိုတရုတ်မြန်မာနယ်စပ်က KIO ဌာနချုပ်ဘက်ကိုပြောင်းရွှေ့လာနေကြောင်းပြောပါတယ်
။ခုလိုလို့ဆယ်ဒီတပ်တော်ကြိုးတွင်းမှာကတော့တိုက်ပွဲတွေမရှိပါဘူး။ဟိုတပ်မတော်ဘက်ကလည်းသူတို့ကိုဒီတပ်ကြီးအကြောင်းလဲရှိတယ်လို့ကျွန်တော်တို့အကြံပြရပါတယ်။ကျင်းရဲ့တပ်မဟာလူရက်ကစူးစားတဲ့ဒီကြောင်းရဲ့တပ်မဟာတိတည်းရင်းလေးတဲ့မှာစူးစားတဲ့ဒီကြောင်းတွေရဲ့တခြားဒီအနေအထားကြောင့်ရာအကုန်လုံးဒီကေဟောဌာနချုပ်ဖြစ်နေတဲ့နိုင်စာဝန်ကြီးပေါ့။ဒီမင်းမိုင်းကြမ်းကတော့ဝန်ကြီးတွေကမှသူကတပ်ကအကားထုတ်နေတယ်ဆိုတဲ့သတင်းကိုကြားပါတယ်။
KIA တမဟာနှစ်ဟာတနိုင်းရဲ့ဖကန်ဒေတာမှာအခြေစိုက်လှုပ်ရှားပြီးတမဟာတစ်ကတော့ချီပွေနဲ့အင်ဂျန်ရန်ဒေတာဘက်မှာအခြေစိုက်လှုပ်ရှားနေတာဖြစ်ပါတယ်။လက်ရှိကချင်းပြည်နယ်အတွင်းစီးရေးအခြေအနေပေါ်မှာဗိုလ်မှူးကြီးနော်ဘူးကအခုလိုစက်ပြောပါတယ
်။ဒီကနေ့လည်းပြောမဆုံးလို့ရှိတော့အရင်ကဟိုထောက်ပိုက်ကနဲ့သူဝင်လာတဲ့ဒီတိတိစစ်ချောင်းတွေကလည်းဒီချင်းပြည်နယ်အဲ့ဒီဘက်မှာမရောက်သေးတဲ့အခါကျတော့ဒီတမတော်ဘက်ကနေကြည့်စီရတော့ဆက်ပြီးဆိုတဲ့အနေထားတော့ဖြစ်ပါလား
။အင်ဂျန်ရန်မြို့နယ်ကနေကြကြီးနားမြို့နယ်တန်ဖဲရွာကိုတိတ်ချောင်လာသူတွေကတော့သူတို့နေထိုင်ရာကြေးရွာကိုပြန်သွားကြည့်တဲ့အခါမှာအစိုးရတပ်မတော်ကစစ်သားတွေကြန့်ရှိနေသေးတာကိုတွေ့ရကြောင်းပြောပါတယ်။လက်ရှိအခြေအနေအရသူတို့လုံခြုံရေးကိုစိမ့်ချသေးတာကြောင့်နေရက်ကိုမပြောင်းနိုင်သေးကြောင်းလည်းအင်ဂျန်ရန်မြို့နယ်အတွင်းကတိတ်ချောင်လာသူတဦးကပြောပါတယ်။
မတက်စလုံးကရောပြီးတော့ဒီလက်တော်ကရောဇန်လာပါဆိုတော့ပြောတယ်ဒါပေမဲ့သူတို့လည်းဒီဟိုတာဝန်မခံရဘူးဗျာအဲ့ဒါကသူတို့ကဇန်လာဖို့လည်းစကောစကားဖြစ်နေတာဟုတ်ဆရာရဲ့အားလုံးကတာဝန်ခံတယ်ဒါလည်းမရှိဘူးဆိုတော့ပုံမှန်စစ်သားတွေသူတို့လည်းအဲ့လိုစောချက်မှာတကွေးတကြားနဲ့ဟို50 60 30အဲ့လိုတနေရာဟိုတနေရာဟိုတနေရာနဲ့အဲ့လိုရှိတာတော့သူတို့တီးရတာပေါ့အဲ့သူတို့ကအဲ့လိုရှိနေဆိုတော့တနည်းနည်းတော့ okay သူလည်းလူလေတော့လေကြပြမဆာနေကြတော့ရှိတော့ဖြစ်မှာပေါ့အဲ့ဒါကိုကျွန်တော်ကစိုးရင်တာပေါ့အဲအားကြောင့်ကျွန်တော်ကမပြနေတာဟုတ်တယ
်အင်ဂျန်ရန်မျိုးတွေကစစ်ဆောင်ပြည်သူ1300လောက်ဟာတံဖဲရွာမှာဆက်လက်နေထိုင်နေကြဆဲရှိပါတယ်ဒီလပိုင်းတွေအတွင်းဖြစ်ပွားတဲ့တိုက်ပွဲကြောင့်တိမ်းရှောင်လာတဲ့ဒုက္ခတွေတွင်နေရပြန်ရေးအတွက်လုံခြုံရေးအာမခံချက်လိုအပ်နေကြောင်းပြည်ချင်းငြိမ်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကဦးအေရှန်ဆန်အောင်ကပြောပါတယ
်ဒီလုံချမ်းမှုမရှိတော့ဘဲစီပါရတော့မယ်သူတိတ်ပါနဲ့ပြန်ရုပ်သွားတဲ့နေသားမျိုးတော့မတွေ့သေးဘူးခင်ဗျာဒုက္ခတွေနေရပြန်ရဖို့ကတော့တော်တော်လေးဖြစ်ပါသေးတယ်သူရဲ့ရုံချုံမှုတော်တော်ရှိပြီဆိုတဲ့အချိန်မှပဲတော့ပြန်လို့အဆင်ပြေမလို့ကျွန်တော်မြင်တယ်ပေါ့လေ
အပြည်သား6ရက်နေ့ကကချင်ပြည်နယ်ဖားကန်ဒေသရှိတံတားညီတော်ကအစိုးရတပ်စခန်းကို KIA ကဝင်ရောက်တိုက်ခိုက်ခဲ့တဲ့နောက်ကချင်ပြည်နယ်အတွင်းမှာတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်ဒီတိုက်ပွဲတွေအတွင်းမှာအနည်းဆုံးဒုက္ခသည်9000လောက်ဟာအိုးအိမ်စွန့်ခွာထွက်ပြေးခဲ့ရပါ